ဆူဒန်မှာတော့ပြည်တွင်းစစ်ပိုပြင်းထန်လာတာကြောင့်စာနာမှုကူညီရပ်ဆိုင်နေပြီးကလင်းငယ်တန်းချီဘေးဒုက္ခရောက်နေကြပါပြီ။ဆူဒန်နိုင်ငံအရှေ့တောင်ပိုင်းမှာတိုက်ပွဲတွေပိုပြီးဖြစ်လာနေတာကြောင့်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေဟာသူတို့ရဲ့လုပ်ငန်းစဉ်တွေကိုတချို့နေရာတွေမှာယာယီရပ်ဆိုင်လိုက်ရတယ်လို့ကုလသမဂ္ဂကဒီနေ့ထုတ်ပြောလိုက်တာပါ။အကြမ်းဖက်တိုက်ခတ်မှုတွေမြင့်တက်လာနေတာကြောင့်ကလေးတွေတန်းနဲ့ချီပြီးအန္တရာယ်တွေနဲ့ရင်ဆိုင်နေရတဲ့အပေါ်စိုးရိမ်မိတယ်လို့လည်းကုလသမဂ္ဂကလေးများရမုံဝေဖွဲ့UNICEF ကဆက်ပြောပါတယ်။ဆူဒန်နိုင်ငံမြို့တော်ခါတွန်မြို့ရဲ့အရှေ့တောင်ဘက်ခြမ်းမှာရှိတဲ့ဂျာဇီရာပြည်နယ်မှာပြီးခဲ့တဲ့သတင်းဘက်ကကလေးတသိန်းခွဲထက်မနည်းသူတို့ရဲ့နေအိမ်တွေကနေစွန့်ခွာထွက်ပြေးခဲ့ရတယ်လို့ UNICEF အဖွဲ့ကဒီနေ့ပြောခဲ့ပါတယ်။ဆူဒန်ရဲ့ ISF ပြည်သူ့စစ်ဖွဲ့ကဝက်မက်ဒန်နီမြို့ကိုဆူဒန်စစ်တပ်စီကနေသိမ်းပိုက်နိုင်ခဲ့တယ်လို့ကြေညာခဲ့ပြီးတဲ့နောက်မှာတိုက်ပွဲတွေနဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေပုံများလာနေတာပါခင်ဗျာ။